ကြာကာလမြို့သားညီညွတ်ရေးအစိုးရ NUG အပါအဝင်မြမအရေးမှအထူးပါဝင်ပတ်သက်နေသူတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေကိုသိမကြခင်ရပ်ပိုင်းတို့ကကမကဋ္ဌလုပ်ကျင်းပခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကထုတ်ပြန်လိုက်တာနဲ့ပတ်သက်လို့ NUG ကတော့သူတို့အနေနဲ့စစ်ကောင်စီနဲ့ပတ်သက်သူတွေနဲ့တွေ့ဆုံဆက်ဆံတာလုံးဝမရှိကြောင်းသဘောထားထုတ်ပြန်လိုက်ပါတယ်။တရားမဝင်အကြမ်းဖက်စစ်အုပ်စုရဲ့ကိုယ်စားလှယ်ဆိုသူတွေအပါအဝင်မိသူနဲ့မှမိသည့်နေရာမိသည့်အချိန်မှာမှတွေ့ဆုံဆက်ဆံတာလုံးဝမရှိပါဘူးဆိုပြီး NUG နိုင်ငံခြားရေးဌာနကစနေနေ့မှာကြေညာချက်ထုတ်ပြန်တာပါ။အာဆီယံအနေနဲ့ဒီအာဆီယံအထူးတန်တမန်ရုံးကတဆင့်အာဆီယံဘုံသဘောတူညီချက်၅ရက်ကိုအကောင့်ထဲပေါ်ဖို့အစဉ်တစိုက်ကြိုးပမ်းဆောင်ရွက်နေတဲ့အပေါ်မှာ NUG ကနားလည်အသိမဲ့ပြုတဲ့အကြောင်းနဲ့အာဆီယံရဲ့မြမအရေးကြားဝင်ဆောင်ရွက်မှုတွေမှာ NUG အနေနဲ့အဖွဲ့အလိုက်တီးခြားတွေ့ဆုံမှုအစီအစဉ်တွေမှာသာတီးတန့်တွေ့ဆုံဆွေးနွေးတာရှိပြီးစစ်ကောင်စီနဲ့ပတ်သက်တဲ့သူတွေနဲ့တော့တွေ့ဆုံဆက်ဆံတာမရှိတဲ့အကြောင်းကြေညာချက်မှာရှင်းလင်းထားပါတယ်အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနရဲ့ကြေညာချက်ထဲမှာကတော့ဒီအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာနိုဝင်ဘာလ20ကနေ22ရက်နေ့အထိအင်ဒိုနီးရှားကကမကဋ္ဌလုပ်ပြီးတော့ဆွေးနွေးပွဲတွေကိုကျင်းပခဲ့တာဖြစ်တဲ့အကြောင်းနဲ့ဒီတွေ့ဆုံဆွေးနွေးပွဲတွေမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG တို့ပါဝင်ပြီးစစ်ကောင်စီဘက်ကလည်းဒီဓာတ်ရိုက်ကိုစားပြုသူမပါပေမဲ့လို့ဂျားကန်တစ်ဆင့်စကားပြောဆွေးနွေးသူတွေတက်ရောက်ခဲ့တာရှိတဲ့အကြောင်းထုတ်ပြန်ထားတာပါဒီလိုဆွေးနွေးမှုတွေကနေသိမကြခင်မှာအားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာဖို့လက္ခဏာကောင်းဖြစ်တယ်လို့ဖော်ပြထားတာကြောင့် NUG ကတော့တဟာအာဆီယံအထူးတပ်တမန်ရုံးရဲ့ကောက်ချက်ချမှုသာဖြစ်ပြီးမြို့သားညီညွတ်ရေးအစိုးရနဲ့တော့သက်ဆိုင်ခြင်းမရှိတဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်ရှင်။